ကာဇာကမ်းမြောင်ကအယ်ရှီဖာစေယုံတွင်ပိတ်မိနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုနေချိန်မှာပဲအဲ့ဒီစေယုံထဲမှာတည်ဆုံသွားတဲ့အရေးပေါ်လူနာ180နီးပါးကိုအစုလိုက်အပြုံလိုက်မြုပ်နှံလိုက်ရတယ်လို့စေယုံအကြီးအကဲကပြောပါတယ်။ဒီစေယုံဟာဟာမတ်စ်အဖွဲ့ရဲ့ဌာနချုပ်ပေါ်မှာရှိနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးတပ်ဖွဲ့တွေကလက်ရှိမှာစေယုံကိုဝိုင်းထားပြီးလီကျောင်းကပါတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စေယုံတွင်လူနာအများအပြားပိတ်မိနေပြီးလူနာတွေကိုကုသပေးဖို့စေဝါနဲ့တခြားအရေးပေါ်ပစ္စည်းတွေမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။အစ္စရေးရဲ့ဆွဆွဲပြောဆိုချက်တွေကိုပါလက်စတိုင်းဟာမတ်အဖွဲ့ကတော့ညှင်းဆို့ထားပါတယ်။တေဆုံးပြီးပုတ်ပွားနေတဲ့အလောင်းတွေကထွက်လာတဲ့အနံ့စိုးတွေကစေယုံတစ်ခုလုံးပြန့်နှံ့နေပေမဲ့အရင်ရက်တွေကတည်းကဆိုင်ရင်ညဘက်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အရှင်လျော့သွားတယ်လို့ပြောပါတယ်။မနေ့နိုဝင်ဘာလ13ရက်နေ့တုန်းကဒီအယ်ရှီဖာစေယုံကိုကာကွယ်ရမှာဖြစ်ကြောင်းနဲ့အထိအခိုက်အနေနိုင်သမျှနည်းအောင်ဆောင်ရွက်ရလိမ့်မယ်ဆိုတာကျွန်တော်တို့မျှော်လင့်ချက်ဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်မှာပြောကြားခဲ့ပါတယ်ခင်ဗျာ။